Sagaina Walamu Nedema, Sibishan, Dokade, Emyabia, Dokwe Yoka, Pipuani Biro, Sewa, Lunglamu Mashidari, Joniare Lu, Dokade, Keze, Puerine, Dida Ganriga, Fiuiku, Piobare.
မြန်မာစစ်တပ်ကကြေးရွာတွေကိုမီးရှို့တဲ့အခါစပတ်ကြီးတွေကိုပါမီးရှို့ခဲ့တာကြောင့်ရိတ်ခါလိုအပ်ချက်တွေလည်းပိုတိုးလာနေတယ်လို့ပြောကြပါဗယ်။ဝက်လက်မြို့နယ်ကစစ်ပေးရှောင်နေရဲ့အခြေအနေသတင်းပေးပို့ချက်ကိုမက်ခင်ဖြူထွေးကပြောပြမှာပါရှင်။စကိုင်းတိုင်းဝက်လက်မြို့နယ်အရှိချမ်းကိုမြန်မာစစ်တပ်ကအောက်တိုဘာလ၈ရက်နေ့ကတိုက်လေရင်အပါဝင်လေရင်၆ဆင်းနဲ့တိုက်ခိုက်ခဲ့တာကြောင့် ပွဲ တွေ ဖြစ် ပွား ပါ တယ် မြန်မာ စစ်တပ် ဘက် က လေရင် နဲ့ လာရောက် ပစ် ခတ်တာ ကြောင့် အမျိုးသမီး တဦး သေ ဆုံး ပြီး ကျေးရွာ အတော် များ များ က ရွာသူ ရွာသား တွေ ထွက် ပြေး တိမ်း ရှောင် ခဲ့ ကြ ရ တယ် လို့ ဒေသ ခံ တွေ က ပြော ပြ ပါ တယ် ဆောင်းရာသီ ဝင် လာ ပြီး ဖြစ် တာ ကြောင့် ရာသီ ဥတု အေး တဲ့ အချိန် တော် ထဲ မှာ စစ်ပေး ရှောင် နေ ကြ တဲ့ သူ တွေ အတွက် အခက် ခဲ တွေ ရှိ တယ် လို့ ရာသီ တုပ် ကွေး တွေ လည်း အဖြစ် များ နေ တယ် လို့ ဒေသ ခံ PDF အဖွဲ့ ဝင် တဦး က ပြော ပါ တယ် မြန်မာ စစ်တပ် ဘက် က လမ်း တွေ ကို တွား လို့ မ ရ အောင် တားဆီး ပိတ်ဆို ထား တာ တွေ ရေးခါနဲ့ စေဝါ လာယူသူတွေ ကို စောင့်ကြည့်ပြီး ဖမ်းဆီးတာ မျိုး တွေ ရှိ တာ ကြောင့် လက်ရှိမှာ စေဝါ လိုအပ်ချက် ရှိ နေ တယ် လို့ လည်း သူက ပြော ပါ တယ်
စေဝါ ကတော့ အရှင်ကြီးပါဘူး လောလောဆယ်တော့ ကိုယ်ရဲ့ ပြောရင်လည်း ထင်းထင်းနဲ့ ပေါ့ စေဝါ ချင်းနေလောက်ဆို မျိုး တွေနဲ့ တွား ဝယ် လို့ အရှင်ကြီးကြီး သူတို့ တွေ က ကုန်ကား ကြီး တွေ ပိတ်ဆို ဖမ်းနေ ကြတော့ စေဝါ တွေ ရှောင် ဝယ် တယ် တော်တော် ခက် ပါတယ်
ပါလာစီတမောလေးကဘာရန်လို့ရောမပေါ်ပါဘူးခက်ရှာရှာအရင်ကတည်းကသူတို့ကဒါမျိုးတွေပုံမှန်ဆိုလို့ရှိရင်စီးပွားဝယ်တဲ့လူတွေကလိုက်ပြီးချကြည့်နေတော့အရင်ကတည်းကပုံစုံပြောတော့ပါနေတယ်ငွေကလေးရမှသူကပိတ်တင်ပြီးတော့ဒါလုပ်နေကြတော့ကြတော့အခုဆိုတော့ဘုဘဘဘဘစီးပွားရှာပါလာဝယ်လက်မျိုးရှိချမ်းကစစ်ရှောင်တွေဟာလေတုတ်ကွေးဖြစ်နေကြတယ်လို့စီးပွားရှာပါတာကြောင့်လက်ရှိမှာစီးမီတို့တွေနဲ့ဒါက ရှိတယ်မှာရှိတယ်ညာလည်းအခုကြတော့မှရေစစ်တောင်းတွေတက်ထွက်လာကြတော့ဒီကပန်းကြီးမှာစစ်စစ်တောင်းတွေကောင်းကောင်းမရှိပါဘူးအဲဒီကိုစင်းကြီးတို့လေးနဲ့ဟိုမှာဖြားရတယ်ဆိုတော့ဗမာကြီးတွေတောင်းအခုကြတော့မှရေစစ်တောင်းတွေတက်ထွက်လာကြတော့ဒီမှာတော့ပြီးသွားရများပါတယ်စစ်တပ်ရဲ့နယ်မြေရှင်းနေတဲ့ထိုးစစ်အတွင်းမှာမိရှုဖြက်စည်းခံရတဲ့ယူရီတွေနေအိမ်တွေအပြင်
စပက်ကြီးတွေကိုပါဖြက်စီးခံရတာကြောင့်လက်ရှိမှာရိတ်ခါလိုအပ်ချက်တွေလည်းရှိနေတယ်လို့ဒေသခံတွေကပြောပါတယ်။လက်ရှိမှာဘာလို့လဲလောရဲ့မိရှုခံရတဲ့ယွာတွေမှာဟိုကျွန်တော်စပက်ကြီးအစားရှုခံရတဲ့ယွာရှိတယ်။ဒါတို့ကြောင့်ကြီးရဆိုရင်တိုင်းနှလုံးနဲ့စပက်ကြီးတိုင်းနဲ့အဲ့လိုမျိုးရှုခံရဆိုတော့ဟိုရဲ့နှစ်ထူထောင်လို့ပြောမှလည်းခက်ခဲနေတယ်။အဲဒီကမှလည်းစေဝေးချောင်းတွေအတွက်ရိတ်
ဆိုပြီးတော့မြန်မာစစ်တပ်ဘက်ကတော့ဆွဆွဲထားပါတယ်ဒီလိုအကြောင်းပြချက်နဲ့နေမြေရှင်းလင်းရေးထိုးစစ်နဲ့လေကြောင်းတိုက်ခတ်မှုတွေဇက်တိုက်တိုးပြီးလှုပ်ဆောင်လာနေတာကြောင့်စစ်ဘေးဒုက္ခသည်တွေလည်းပိုးပြီးတော့တိုးလာနေပါတယ်ရှင်